ရုတ်နိုင်ငံရဲ့2025ခုနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်ခန့်မှန်းထားတဲ့ 9.2% ခန့်နှုန်းနဲ့ရော့ကျပြီး 900 ခန့်နှုန်းပဲရှိမှာဖြစ်ပြီးလာမယ့်နှစ်မှာလည်းကြီးတဲ့ထပ်ကျပြီးတော့ 6.8% ခန့်နှုန်းသာရှိမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကဇူလိုင်လ16ရက်နေ့ကထုတ်ပြန်တဲ့အာရှစီးပွားရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအချိန်လျော့ကျလာတာကအာရှဒေသတွင်းကဖွံ့ဖြိုးဆဲနိုင်ငံတွေအားလုံးကိုပါထိခိုက်စေနိုင်တယ်လို့ ADB ကစီးပွားရေးတင်ညာရှင်တဦးဖြစ်သူ Joe Zavell Ditch ကပြောပါတယ်
။ We've got an economy that essentially making an adjustment to a different growth model, one that relies less on export.
ဒီနိုင်ငံစီးပွားရေးကမတူတဲ့နမူနာပုံစံတွေကိုလိုက်ပြီးချိန်ခွင်ရှာနှိပ်ပေးတယ်လို့ဖြစ်နေပါတယ်။ပြည်စီးပွားရေးဟာကျွမ်းကျင်သူတွေနဲ့ရင်းနှီးမြှုပ်နှံသူတွေဘောကိုအခြေခံတာမျိုးမဟုတ်ပဲ။ဖွံ့ဖြိုးတိုးတက်မှုနဲ့ဝယ်ယူသုံးစွဲနိုင်မှုအားအပေါ်အခြေခံတဲ့စီးပွားရေးမျိုးဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းများအတွင်းတရုတ်နိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့တဲ့အတွက်တရုတ်စီးပွားရေးအခုလိုဖွံ့ဖြိုးတိုးတက်လာတာပါ
။တရုတ်နိုင်ငံရဲ့အစုရှယ်ယာအညွန့်ကိန်းတွေမကြသေးခင်သတင်းပတ်တွေအတွင်းကျသွားခဲ့တာကပြည်တွင်းဝယ်ယူသုံးစွဲမှုကိုမထိခိုက်နိုင်ဘူးလို့ ADB အဖွဲ့ကကောက်ချက်ချထားပေမဲ့လည်းအစုရှယ်ယာဈေးတွေကျသွားခဲ့တာကြောင့်စီးပွားရေးတိုးတက်မှုဖြစ်လာနိုင်အောင်တရုတ်နိုင်ငံကပုဂ္ဂလိကငွေကြေးကဏ္ဍဘက်ကနေအထောက်အကူပြုနိုင်ဖို့အလားအလာတိတ်မရှိလာပါဘူး။စီးပွားရေးသုတေသီတွေရဲ့ခန့်မှန်းချက်အရကတော့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာခန့်မှန်းထားတဲ့ပုံနေတုန်းပဲဖြစ်ပါတယ်။ဒါပေမဲ့လည်းမကြသေးခင်ကဖြစ်သွားခဲ့တဲ့အစုရှယ်ယာအညွန့်ကိန်းတွေ30ရာခိုင်နှုန်းကျော်လောက်အထိအချိန်တိုတိုအတွင်းမှာကျသွားခဲ့တာကရင်းနှီးမြှုပ်နှံသူတွေအတွက်သာမကဘဲကမ္ဘာစီးပွားရေးတစ်ခုလုံးအတွက်စိုးရိမ်စရာကိစ္စဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ဂရိနိုင်ငံမှာအစိုးရကချီးထားတဲ့အကျွေးတွေပြန်မဆန့်နိုင်မဲ့ဖြစ်ရမယ့်ကိစ္စဟာစိုးရင်စရာမဟုတ်ပဲကမ္ဘာစီးပွားအင်အားဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာအလားတူအခြေအနေမျိုးနဲ့ရင်ဆိုင်ရမယ်ဆိုရင်မတွေးဝန့်စရာပဲလို့နိုင်ရှင်သုံးသပ်ပြောဆိုမှုတွေလည်းစီးပွားရေးပညာရှင်တွေအကြမ်းထွက်ပေါ်လာခဲ့ပါတယ်ဂရိနိုင်ငံရဲ့စီးပွားရေးဟာယူရိုငွေကြေးစနစ်နဲ့ချိတ်ဆက်ထားတဲ့အတွက်စိုးရင်စရာကောင်းတယ်ဆိုတာမှန်ပေမဲ့ဂရိရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုပမာဏဟာယူရိုဇုန်တစ်ခုလုံးရဲ့100ခန့်နှုန်းပဲရှိပါတယ်ဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးပမာဏဟာတစ်ကမ္ဘာလုံးမှာအမေရိကန်ပြည်ရင်ဒုတိယအကြီးဆုံးဖြစ်တဲ့အတွက်ပိုပြီးစိုးရင်စရာကောင်းတယ်လို့သုံးသပ်ကြတာဖြစ်ပါတယ်။နှစ်စဉ်ပြောင်းလဲနေတဲ့ဈေးနှုန်းတွေအတိုင်း GDP ကိုလိုက်မပြောင်းလဲပဲဒီအတိုင်းထားလိုက်ရင်တကယ့်အစ်စ်အမှန်ဖွံ့ဖြိုးမှုဟာမနစ်ကနှုန်းတဲ့100ခန့်နှုန်းလျော့နေနေရတယ်လို့ Bloomberg စီးပွားရေးသတင်းဌာနကစုဆောင်းရရှိထားတဲ့အချက်လက်တွေမှာဖော်ပြထားပါတယ်။အဲ့ဒီလိုအရေးပါတဲ့အချက်တွေကိုတရုတ်အစိုးရက GDP ထဲမှာထည့်တွက်ထားဖို့မရဘူးလို့လည်း Bloomberg သတင်းဌာနကထောက်ပြထားပါတယ်။တခြားအာရှတိုက်အတွင်းကနိုင်ငံတွေအတွက် ADB ကထုတ်ပြန်ထားတဲ့အစီရင်ခံစာတွေကိုပြန်ကြည့်မယ်ဆိုရင်တော့အာရှတိုက်တစ်ခုလုံးကစီးပွားရေးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့တိုးတက်မှုနှုန်းဟာမူလက 6.3% ခန့်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ 6.1% ခန့်နှုန်းသာရှိတော့မယ်လို့ ADB ကပြန်လည်သုံးသပ်ခန့်မှန်းပါတယ်။ထိုင်း၊ Indonesia နဲ့ Singapore နိုင်ငံတို့ရဲ့အခုနှစ်ပထမ6လစီးပွားရေးအခြေအနေတိတ်မကောင်းလာတဲ့အတွက် ADB အနေနဲ့အစောပိုင်းမှလာတော့ကထုတ်ပြန်ထားတဲ့အရှိတောင်အာရှအတွင်းကနိုင်ငံတွေအတွက်စီးပွားရေးခန့်မှန်းချက်ထုတ်ပြန်ထားချက်ကိုပြန်လည်သုံးသပ်ပြီးတော့အစ်စ်ထုတ်ပြန်လိုက်ပါတယ်။အင်ဒိုနီးရှားအစိုးရအစ်စ်ကငွေကြေးညီမှန်းထားတဲ့အများပြည်သူအတွက်သုံးစွဲမဲ့ရန်ပုံငွေကိုရှော့ချသုံးစွဲနေတာကြောင့်အင်ဒိုနီးရှားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကိုအရင်က 5.500 ခန့်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ900ခန့်နှုန်းပဲရှိတော့မယ်လို့ပြင်ဆင်သုံးသပ်လိုက်ရကြောင်း ADB စီးပွားရေးပညာရှင် Joe Zavell Ditch ကပြောပါတယ
် It took some time to get the budget in place so public spending has not met our expectations but we are expecting
အစိုးရအနေနဲ့ဂျာသွန်းခံမှန်းကြီးစီရင်ကြနိုင်ဖို့အချိန်အတော်ယူခဲ့ရပါတယ်ဒါကြောင့်အစိုးရရဲ့အများပြည်သူအတွက်အသုံးပြုတဲ့ရန်ပုံငွေအားလည်းကျွန်တော်တို့ထင်ထားသလောက်ရှိမနေပါဘူးဒါပေမဲ့ Indonesia နိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဆက်လုပ်ဆောင်နေတဲ့အတွက်ရှိမှာဖွံ့ဖြိုးမှုအရှင်ရလာစရာအကြောင်းတော့ရှိပါတယ်
။ထိုင်းနိုင်ငံမှာလည်းမနစ်မေလာကစစ်တပ်ကသွေးထွက်တန်ရုံမှုမရှိတဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ပြည်တွင်းဝယ်ယူသုံးစွဲမှုအရှင်ရော့ကျလာနေတာနဲ့စိုက်ပျိုးရေးဒေသတွေမှာမိုးကောင်ရေရှားဖြစ်နေတာတွေကြောင့်စီးပွားရေးဖွံ့ဖြိုးမှုဟာအစောပိုင်းမှာ 3.600 ခန့်နှုန်းရှိမယ်လို့ ADB ကခန့်မှန်းထားခဲ့ရကအခုတော့ 3.200 ခန့်နှုန်းသာရှိတော့မယ်လို့ပြန်ပြင်သတ်မှတ်လိုက်ပါတယ်။
Expecting a strong pickup this year with more political stability in place, but that shot to the.
ကမ္ဘာ့တွင်နိုင်ငံရေးအရတည်ငြိမ်မှုရှိလာနေတဲ့အတွက်အခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှုအရှိန်ပြန်ရလာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒါပေမဲ့စိုက်ပျိုးရေးဖြစ်ထွန်းတဲ့ဒေသတွေမှာမိုးကောင်ရေရှားနေတဲ့ကိစ္စကအဓားစီလို့ဖြစ်နေပါတယ်
။အိန္ဒိယနိုင်ငံမှာမိုးကောင်မွန်စွာရွာသွန်းခဲ့တာနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေရောက်လာနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာဟာ ngo khaman tha de atai apyaung le ma shi be 9.800 khan nong shi me lo cha da bari ni ga thauk pyan ne ADB ye asin khan da ma pho pya tha ba de ni paw nai ngam ma ngayin ji lou khe de atwe si bwa yi ajat de ne yin san ya be me le bangladesh nai ngam ma si bwa yi phun pyo mu asin kaung ni de atwe a di nai ngam an cha aso ne akaung mya twa de tabor phit ni da chaung taung asha tat ye si bwa yi phun pyo mu ha akaung ni se phit pi မူလက 9.200 ခိုင်နှုန်းတိုးတက်မှုရှိမယ်လို့ခန့်မှန်းထားကြရကနေအခုတော့ 9.300 ခိုင်နှုန်းရှိမယ်လို့ ADB ကတိုးမြင့်ခန့်မှန်းလိုက်ပါတယ်။လာမယ့် 2016 ခုနှစ်မှာလဲတောင်အာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 9.600 ခိုင်နှုန်းအထိတိုးမြင့်လာလိမ့်မယ်လို့ ADB ကခန့်မှန်းပါတယ်။ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကဥဆောင်ပြီးတော့အဖွဲ့ဝင် 68 နိုင်ငံပါဝင်တဲ့ADB အာရှဖွံ့ဖြိုးရေးဘဏ်အနေနဲ့နောက်ထပ်ဒေသတွင်းစီးပွားရေးခန့်မှန်းချက်အသစ်ကိုစက်တင်ဘာလမှာထပ်မံထုတ်ပြန်ဖို့ရှိပါတယ်ခင်ဗျာ။